ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းမှာတရင်းကနေညပိုင်းကစပြီးစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲတွေဖြစ်ပွားနေတာမှာစစ်တပ်ရဲ့တပ်စခန်းတချို့ကို KIA ကသိမ်းယူခဲ့ပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ KIA ဌာနချုပ်ရှိရာလိုင်ဇာမြို့နားတဝိုက်မှာလည်းစီးရဲတင့်မာမှုတွေဆက်ဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ။
ကချင်ပြည်နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေမတ်လဒုတိယပတ်ခရီးကစပြီးတော့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေတာမှာတနင်္ဂနွေနေ့မှာတော့ဖားကန့်မြို့နယ်ကန်စီကြီးရွာဘက်မှာရှိတဲ့တပ်မတော်တပ်စခန်းတချို့ကို KIA ကတိုက်ခိုက်ခဲ့ပါတယ်။ဒီကနေ့တင်းလာနေ့အထိတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ KIA ဘက်ကနေပြီးတော့တပ်မတော်စစ်ကန်3ခုကိုသိမ်းယူခဲ့တယ်လို့ဖားကန့်ဒေသခံတူကပြောပါတယ်
ကံစီအခြေအနေကတော့အခုတိုက်ပွဲဖြစ်နေတယ်။မနေ့ကညနေ၄နာရီကစတော့တိုက်ပွဲဖြစ်နေတာ။အခုချိန်ကြီးပဲ။ကျွန်တော်အဲ့ကံစီမှာပဲဖြစ်နေတာ။အေးမနေ့ကတင်းလာကခုဒီမနေ့တင်းလာတခုပေါ့သုံးခု။ဆက်တုံးပဲလင်းကျန်လာတယ်။လင်းကျန်နေပြည့်။အဲဒီမနေ့ဦးနော်ခုနိုင်ပြန်နေလာတယ်။ခုနကဝဲနေတာ
။တနင်္ဂနွေနေ့တိုက်ပွဲဖြစ်ပွားချိန်ဖကန်စစ်တပ်ခြေဆက်စခန်းကနေပြီးတော့ပြစ်တဲ့လက်နက်ကြီးကြီးတန်းတချို့ခြေရွာတွင်းကိုကျရောက်ခဲ့တယ်လို့လည်းသူကပြောပါတယ
်။မနေ့ကတော့ဖကန်သမကုန်းကဟိုတက်လန့်ပြီးဟိုလက်နက်ကြီးတွေကသူ့ရဲ့ပြစ်တယ်။တိုင်းတိုင်းပြစ်နေတာပေါ့။ဒီစုငရံရွာတန်းပါအဲ့ဒီဟိုဟာ၆ကျမမဘုံကြီးတလုံးကျတယ်။အဲ့ဒီဟိုဟာသူမိဖို့ကြောင့်ပါ။မိဖို့ကြောင့်အကုန်လုံးစုပြစ်သွားတယ်။အဲ့မိသားစုကဟိုတနတ်တန်ကျတယ်ဘုံကချင်းကဝင်ပုံးပြီးတဲ့နောက်မှာကျတာပေါ့။ဒီလေးလွတ်သွားပေါ့။
ကဲပြောခွင့်ရသူဗမုန်ကြီးနော်ဘူးကတော့တိုက်ပွဲကြီးတွေဖြစ်တာမရှိပေမဲ့စခန်းငယ်တချို့ကိုသိမ်းပိုက်တာတွေရှိတယ်လို့အခုလိုပြောပါတယ
်။ဒီရဲ့ခြေလေကသူကဒီလိုခံတက်သေးတယ်တော့မဟုတ်ဘူးပေါ့နော်။အဲဒီတိုက်ပွဲငယ်လေးတွေဖြစ်တယ်ဟိုခန်းသေးလေးတွေသင်းရဲ့ခြေတဲ့တွေမြရပါလား။အဲဒီရဲခန်းတွေတို့ရောကာကင်ခန်းတွေလည်းဖြစ်မှာအဲဒီမှာကြီးကြီးရဲ့ခက်ခဲမှန်မှာတက်ပြထားတဲ့ခန်းတွေတော့မဟုတ်ဘူး။အဲကာကင်တွေလည်းဖြစ်မှာပါ။အဲ့ဒါကတော့တုံးဖို့လောက်ရှိပြီဒီမှာ
KIA ဘက်ကတိမ့်ပိုက်ခဲ့လို့စစ်တပ်ဘက်ကပြီးခဲ့တဲ့သတင်းပတ်အထိ26ဆင်တက်ခိုက်နေတဲ့ဗမော KIA KIA ဌာနချုပ်လိုင်ဇာနေမီအတွင်းမှာပဲရှိတဲ့အလောပွန်စခန်းမှာတော့ဒီရက်ပိုင်းအတွင်းတိုက်ပွဲတွေညှိနေပါတယ်။ဒါပေမဲ့လည်းစီးရဲတင့်မာမှုတွေကတော့ရှိနေသေးဖြစ်တယ်လို့ဗမူကြီးနော်ဘူးကပြောပါတယ
်။ဒီစစ်ကြီးကတော့ကြီးနေကြတယ်။အဲတိုက်ပွဲတွေကြံပြတာမရှိသေးပါဘူး။အဲပြင်းရသူချေတာတော့တတိသူချေတာတော့မချမ်းမြေပါဘူး။ဒါမှမဟုတ်ကအဲတက်အဲဒုံလေးရဲ့သင်္ကပ်ပေါ့နော်။ဒီကတည်းကအားရအစင်းလုံးကြံစုပ်ပဲဒီရှေ့တန်းတဲ့ပုံပြမျက်နှာမျိုးကြီးကနေကြတော့အလုံးသူထားနေတယ
်အလောပုံတက်စကန်ဟာမတ်လ25ရက်နေ့မှာ KIA ကနေပြီးတင်းယူလိုက်တဲ့နောက်ဧပြီလ17ရက်နေ့မှာတက်မရိုကနေပြီးဂျက်တိုက်လေယာဉ်တွေပါတုံးပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကန်ဖြစ်ပါတယ်နှစ်ဖက်စီးရဲတင်းမာမှုတွေကြောင့်မြို့သစ်ဂုံလောစီဟတ်စတဲ့အနီးအနားဒေသတွေကပြည်သူတွေဟာဒမော်နဲ့မုံမောက်မြို့နယ်တွေဘက်ကိုတိမ်းရှောင်နေကြရပါတယ်ခရစ်ယာန်ဘာသာရေးအဖွဲ့ကကူညီနေသူတဦးကဒီနေ့ထိမူမောင်းမြို့မှာစစ်ပြေးဒုက္ခသည်900လောက်ရောက်ရှိနေတဲ့အကြောင်းပြောပါတယ
်900လောက်တော့ရှိနေတယ်အင်ချီကနေရာဒီဘက်ရှိတယ်အခု900လောက်ရှိပြီပုံပေါ်မှာတော့အတိတ်ဝင်လာအင်ချီတစ်ဆယ်ကျော်နဲ့ဆယ်လောက်တော့ဒီနေ့သူမျိုးကြီးပါလဲမြင်ရတာလေးတော့ရှိတယ်ကျွန်တော်တို့ခရစ်ယာန်စိုက်နေတော့ဆရာဒီတခြားနိုင်ငံခရစ်ယာန်တော့ဝင်တော့ပေါ့
လက်ရှိတိုက်ပွဲဖြစ်ပွားရနေရာနီးကရှမ်းလူမျိုးဗုဒ္ဓဘာသာဝင်တွေကတော့ဗမော်မြို့တိန်တော်ကြီးကျောင်းနဲ့ရွှေကြီးနားဖျားတွေမှာခိုးလုံနေကြပါတယ်တိန်တော်ကြီးကျောင်းမှာရောက်ရှိနေသူတူကတော့တိန်တော်ကြီးကျောင်းမှာစီပြေဒုက္ခတဲ့200လောက်ရှိနေပြီးတော့ရွှေကြီးနားဖျားဒဂုံနိုင်ကျောင်းတိုင်မှာရောက်နေသူအကြီးအတွက်ကတော့အတိအကျမသိရတဲ့ကြောင်းပြောပါတယ်။မိုးမောင်းနဲ့ဗမော်မျိုးရောက်စီပြေဒုက္ခတဲ့တွေကိုဘာသာရေးအဖွဲ့တွေလူမှုရေးအသင်းတွေနဲ့ပုဂ္ဂလိကအလှရှင်တွေကထောက်ပံ့ပေးထားပြီးတော့ရေရှည်လာရင်တော့စားတောက်နေထိုင်ရေးအတွက်ခက်ခဲတွေရှိလာနိုင်တဲ့အကြောင်းကူညီသူတွေကပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်လို့တော့တပ်မတော်ဘက်ကနေသတင်းထုတ်ပြန်တာမရှိသေးပါဘူး။ဖေဗူလာ၁ရက်နေ့စစ်တပ်ကအာဏာသိမ်းယူတာကိုပြည်သူတွေကစက်ညင်ဆန္ဒပြတဲ့အချိန်မှာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးမလုပ်ဖို့ KIA ကနေပြီးတော့တပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၉ရက်နေ့မြစ်ကြီးနားဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲလို့လူ၂ဦးသေဆုံးခဲ့တဲ့နောက်ပိုင်းမှာတော့မတ်လ၁၇ရက်နေ့မှာကချင်ပြည်နယ်ဖားကန့်မြို့နယ်မှာ KIA နဲ့တိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျ
။ကိုတန်းညိုဦးပြောပြခဲ့တာပါခင်ဗျ။